ပြောလည်းဝမ်းမြောက်စတင်ပြင်းထန်နေတဲ့ကိုရိုနာဗိုင်းရပ်စ်ဆန္ဒကအစိုးရအခြေအနေကိုကြော်ပြီးတော့ပြောဖို့ချိန်ဆသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တည်ငြိမ်စပြုလာပေမဲ့သတိရှိရှိထားစောင့်ကြည့်သွားဖို့လိုတဲ့အကြောင်း WHO ကြီးကပြောဆိုလိုက်ကြပါ
Even as the flames of one outbreak begin to die down, we're fighting another fire front.
ကူးစက်မှုမိသားစုငင်းစားပြည့်ရဲ့အချိန်မှာပဲနောက်ထပ်9နေရာလောက်မှာရင်ဆိုင်နေရဆက်ဖြစ်တဲ့အကြောင်း WHO ညွှန်ကြားမှုကြောင့်တိတုဆက်နွန်ဂဗေးဆစ်ကဆစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြောဆိုထားတာပါ COVID-19 လို့တရားဝင်အမည်ပေးထားတဲ့ virus ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာဂျနီဗာဆန်နွန်ချင်းဘော်ဒူးနယ်မနက်ပိုင်းအထိ1114ယောက်ရှိခဲ့ပြီးကူးစက်သူ4,930ရှိခဲ့တယ်လို့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း24နိုင်ငံမှာသေဆုံးသူတူနဲ့ကူးစက်သူ441ယောက်ရှိရကြောင်းလည်းပြောဆိုသွားပါတယ်။ရှင်းနေမှာပဲအမေရိကန်ပြည်သူ့သမောဝက်ဆာဒမ်ကိုကမ္ဘောဒီးယားနိုင်ငံကကန့်ကွက်ခွင့်ပြုဖို့သဘောတူခဲ့တဲ့အပေါ်မှာလည်းချီးကျူးခဲ့တာပါ။ဗိုင်းရပ်စ်ပိုးကူးစက်မှာကိုစိုးရိမ်မှုတွေကြောင့်အာရှဒေသကစိတ်ကင်းတော်များမှာလက်မခံခဲ့လို့ဖြစ်ခဲ့ပြီးနောက်အခုနောက်ဆုံးကမ္ဘောဒီးယားနိုင်ငံကလက်ခံခဲ့တာနိုင်ငံကမှညီညွတ်မှုကိုပြသတဲ့စံနမူနာကောင်းတစ်ခုဖြစ်နေလဲပြောဆိုလိုက်ပါရစေ။ရောဂါကူးစက်ပြန့်ပွားမှုအန္တရာယ်ကိုတုံ့ပြန်ရမှာလူပုဂ္ဂိုလ်တူးချင်းကိုပဲဖြစ်ဖြစ်နိုင်ငံတစ်ခုကိုပဲဖြစ်ဖြစ်ခွဲခြားသတ်မှတ်ဆက်ဆံတာမျိုးဟာအကောင့်ထက်အစိုးရကဥတီစီနိုင်တယ်လို့လဲ WHO ကြီးကသတိပြုပြောဆိုခဲ့ပါရစေ။